ကောင်းပါပြီရှင်မြန်မာဒီမိုကရေစီကောင်းဆောင်ဒေါက်ဆန်းစုကြည်ရဲ့အမှုစီရင်ချက်အပေါ်မှာဗိုလ်ချုပ်မှုကြီးတန်းရွှေကအုပ်ချုပ်ရေးအာဏာနဲ့ရှော့ပေါက်ပေးပြီးတော့ဆိုင်ငံ့ပြစ်ဒဏ်နဲ့နေအိမ်မှာအကန့်အသတ်နဲ့နေထိုင်ခွင့်ပြုခဲ့တဲ့အပိုင်းမှာဒီဒေါက်ဆန်းစုကြည်ကိုနေအိမ်အကျယ်ကျုပ်ပုံစံမျိုးနဲ့အာဏာပိုင်တွေဘက်ကထပ်ပြီးတော့ချုပ်နှောင်ထားလို့မရတဲ့အကြောင်းဥပဒေရေးရာကျွမ်းကျင်သူရှေ့နေကြီးဦးအောင်သိန်းကပြောပါတယ
်အခုကသူကနေအကျယ်ချုပ်ပြန်ထားဖို့လုံးဝဒီဥပဒေရသူ့ကိုနောက်တစ်ကြိမ်ထပ်ပြီးတော့ဆက်လက်လုပ်ခွင့်မရှိဘူးမရှိတော့တဲ့အတွက်သူ့ကိုဟာတရားရုံးက၃နှစ်ချတယ်အဲ့ဒီပုံမှာဒီနိုင်ငံတော်အေဂျင့်တာရဖွံ့ဖြိုးကောင်စီဥက္ကဋ္ဌကထက်ဝက်ကိုသဆိုင်ငံပြစ်ဒဏ်ဖြစ်နေထားပြီးတော့သူအိမ်ပြန်ထွက်လိုက်တယ်ပေါ့ဗျာစီကညက်ထားပြီးတော့ပြန်ထွက်တယ်ထွက်လိုက်တယ်ဆိုရဲဟာဟာပြမှုဆိုင်ကျင်တော်ဥပဒေပုံမှာ401ကိုကျင့်သုံးတာပဲအဲ့လိုတနည်းခွဲသတ်မှတ်ထားမယ်အဲ့သူစီကန်းချက်တိုင်းနေလို့တနည်းခွဲပြည့်သွားရင်အဲ့တနည်းခွဲကိုလူငင်းချမ်းသာဝင်ချပေးရသူကအပြစ်မရှိဘူးဆိုတဲ့သဘောသတ်မှတ်ပေးမယ်ပေါ့အဲ့တနည်းခွဲအတွင်းကတော့ရှင်းရင်းပြောတာ house arrest ပဲမဟုတ်ဘူးအဲ့သူကနောက်ထပ်ပြမှုတစ်စုံတည်းကနောက်တော့သူသတ်မှတ်ထားတဲ့စီကန်းချက်တစ်ခုကိုမဖောက်ဖျက်ဖို့ပဲလိုတာအဲ့စီကန်းချက်ကဒေါန်ဆန်းစုကြည်တို့သဘောတူစီဖြစ်စီသဘောမတူစီဖြစ်စီစီကန်းချက်တစ်ခုထားပြီးတော့ဆိုင်ငံပြစ်ဒဏ်ဖြစ်ချမှတ်ပြီးတော့ပြန်ထွက်လိုက်တာပဲ
အင်းစိန်ထောင်တွင်အထူးတရားရုံးကနေဒေါန်ဆန်းစုကြည်အပေါ်ဆွဆွဲထားတဲ့ပုံမှန်20နှစ်ဟာ1984ဖွဲ့စည်းပုံအခြေခံဥပဒေအရဖြစ်နေတယ်ဆိုတဲ့အပိုင်းကိုလက်ခံခဲ့ပြီးတော့ဒီပုံမှန်အရာစီရင်ချက်ချမှတ်ခဲ့တဲ့အပေါ်မှာဒီစစ်အစိုးရအုပ်ချုပ်နေတဲ့ကာလအတွင်းဖွဲ့စည်းပုံဆိုင်ရာပြဿနာတွေနဲ့ပတ်သက်ပြီးတော့မေးခွန်းထုတ်စရာတွေရှိနေတယ်လို့ဦးကောင်သိန်းကပြောပါတယ်ဒါအပြင်မြန်မာနိုင်ငံမှာဥပဒေစိုးမိုးမှုတွေရှိနေတယ်လို့စစ်အစိုးရကိုယ်တိုင်ပြောဆိုထားပေမဲ့အခုဒီတရားရုံးရဲ့စီရင်ချက်အပေါ်မှာဗိုလ်ချုပ်မှုကြီးတန်းရွှေရဲ့အမိန့်နဲ့ပြစ်ဒဏ်လျှော့ပေါက်ပေးလိုက်တာကိုကြည့်မယ်ဆိုရင်အုပ်ချုပ်ရေးအာဏာဟာအမြင့်ဆုံးဖြစ်နေတယ်လို့ဦးအောင်သိန်းကအခုလိုပြောပါတယ်
။ဒါကိုကြည့်ရချင်းတရားစီရင်အာဏာပေါ်မှာစီမံခန့်ခွဲမှုအာဏာဟာဝင်ရောက်မဆွတ်ပတ်ပါဘူးဆိုတဲ့ဥစ္စာကိုတနည်းအားဖြင့်သူကမြင်စည်းကြောင်ပြပြီးတော့တစ်ဖက်ကစီမံခန့်ခွဲမှုအာဏာရဲ့အတိုင်းအတာဟာမြင်မာတယ်ဆိုတဲ့အတိုင်းအတာရသူ့ရဲ့လုပ်ပိုင်ခွင့်အားလုံးကိုသူကျင့်သုံးပြီးဆောင်ရွက်တယ်ဆိုတာကျွန်တော်တွေ့ရတာပဲ
။ရှင်းနေကြီးဦးအောင်သိန်းပြောသွားတာပါ။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ကတော့အခုလိုဗိုလ်ချုပ်မှုကြီးတန်းရွှေကိုတိုင်ဒေါက်ဆန်းစုကြည်ရဲ့အမှုစီရင်ချက်အပေါ်ပြစ်ဒဏ်လျှော့ပေါက်ပေးခဲ့တဲ့အတွက်အမျိုးသားပြန်လည်တင်းမြတ်ရေးအတွက်မျှော်လင့်ချက်တွေရှိနေသေးတယ်လို့သုံးသပ်တဲ့အကြောင်းအဖွဲ့ချုပ်ရဲ့ပြောခွင့်ရပုဂ္ဂိုလ်ဦးခင်မောင်ဆွေကပြောပါတယ
်။တာမန်၃နှစ်ချမယ်၅နှစ်ချမယ်ဆိုလို့ကအငယ်တို့ကတော်တော်ပဲပူပန်ပြီးတော့ကစိတ်ထဲမှာစိတ်တော့မတက်တာဖြစ်နေရတာအခုတော့တက်တာမှုတစုံတရာရတယ်လို့ပဲအငယ်တို့ပြောလို့ရမယ်။အမျိုးသားပြန်လည်တင့်မြတ်ရေးဆိုတဲ့စကားရဲ့နဲ့ဒီဒေါန်ဆန်းစုကြည်ရှင်ချက်မှာအမျိုးသားပြန်လည်တင့်မြတ်ရေးကြောင့်မှုကိုတဝက်လျှော့ဖို့လေဆိုတဲ့အလားအလာလေမြန်မာနိုင်ငံမှာအမျိုးသားပြန်လည်တင့်မြတ်ရေးရဲ့ရောင်းကြီးဟာဆက်လက်ရှိနေသေးတယ်လို့ယူဆဝယ်ဖြစ်တယ်ဆိုတာကိုတော့အငယ်တို့တွေ့ရတယ
်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပြောခွင့်ရပုဂ္ဂိုလ်ဦးခင်မောင်ဆွေပြောသွားတာပါ။နိုင်ငံတကာအတိုင်းအဝိုင်းကတော့ဒေါန်ဆန်းစုကြည်ရဲ့အမှုပေါ်တရားရုံးကထောင်ဒဏ်၃နှစ်စီရင်ချက်ချမှတ်ခဲ့တဲ့အတွက်အပြင်းထန်ကန့်ကွက်ရှုံ့ချထားပါတယ်ရှင်။